မေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားနိုင်ငံတွေကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကိုမအောင်မြင်တဲ့လှုပ်ရှားမှုတွေနဲ့လှုပ်ရှားဖို့အတွက်ကြိုးစားခဲ့တယ်လို့မြောက်ကိုရီးယားအစိုးရကတောက်ကြနေမှာဆွဆွဲလိုက်ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားကတချို့အဖွဲ့တွေကအခုလိုလှုပ်ရှားဖို့အဖွဲ့ဝင်တွေကိုဆေးလွတ်တာကိုရှာဖွေဖော်ထုတ်ပြီးရရဆက်ဆက်ချိန်မုံပြစ်နိုင်ခဲ့တယ်လို့မြောက်ကိုရီးယားလုံခြုံရေးဆိုင်ရာဝန်ကြီးရဲ့ပြောကြားချက်ကိုကိုကာဘီနိုင်ငံပိုင်သတင်းမှာဖော်ပြထားတာပါ။မြောက်ကိုရီးယားနိုင်ငံသားလုံခြုံရေးဝန်ကြီးဌာနအဆိုအရအမေရိကန်နဲ့တောင်ကိုရီးယားကတချို့တွေဟာမြောက်ကိုရီးယားနိုင်ငံသားတွေကိုကောင်းဆောင်ကင်ဂျွန်အွန်းရဲ့လှုပ်ရှားမှုတွေခြေရခံဖို့လိုအပ်တဲ့ဂျိုရုဆက်သွေးပစ္စည်းလိုပစ္စည်းတွေအပြင်ငွေပါပေးပြီးလှုပ်ချံဖို့အတင်းကျပ်ခိုင်းစေခဲ့တယ်လို့ဖော်ပြထားပါတယ်။ကင်လို့ဖော်ပြထားတဲ့မြောက်ကိုရီးယားနိုင်ငံသားနဲ့တရှိုးတို့ကြားပူးပေါင်းလှုပ်ဆောင်မှုဟာ2014ခုနှစ်ခရစ်ကစတင်ခဲ့တာဖြစ်ပြီးသူရုရှားမှာအလုပ်သွားလို့စင်ကတရှိုးတွေကသူ့ကိုချဉ်းကပ်ခဲ့တာလို့ဆိုပါတယ်။သူထာနေကိုပြန်တဲ့အခါမှာတရှိုးတွေကသူ့ကိုထတ်တလဲလဲဆက်သွယ်ခဲ့တယ်လို့ပြီးခဲ့တဲ့လထဲမှာတော့သူ့ကိုဇီဝဓာတုအစိတ်လက်နဲ့တုံးပြီးလှုပ်ကြံမှုပြောကြားခဲ့တယ်လို့ပြောပါတယ်။မြောက်ကိုရီးယားအစိုးရကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့အခုလိုလှုပ်ကြံဖို့အတွက်ကြံစည်မှုရှိတယ်ဆိုတာကိုဘယ်လိုသိရှိခဲ့တယ်၊တီးမှုအတွက်ဘယ်သူတွေကိုဖမ်းဆီးထားတယ်ဆိုတာတွေကိုတော့အသေးစိတ်ဖော်ပြမထားပါဘူး။အခုလိုဆွဆွဲမှုတွေနဲ့ပတ်သက်ပြီးအမေရိကန်ထောက်လှမ်းရေး CIA ကတော့မှတ်ချက်တစုံတရာပေးဖို့အတွက်ညှင်းဆိုပါတယ်။